နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တရားရင်ဆိုင်နေရတဲ့အမှုတွေကစီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်စီကငွေရယူခဲ့တဲ့ဆိုပြီးတရားစွဲထားတဲ့အာကတိမှုနှစ်မှုအတွက်ထောက်နှံ၃နှစ်နေပြီးတော့အထူးတရားရုံးကဒီကနေ့အောက်တိုဘာလ၁၂ရက်နေ့မှာချမှတ်လိုက်ပါတယ်။ဒီမှုကိုနီကဲစောင့်ကြည့်သူတွေကတော့ဥပဒေလှုပ်ထုံးလုပ်နည်းနဲ့အညီကြားနာဆုံးဖြတ်တာမဟုတ်ဘူးလို့ဝေဖန်ကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့အလိမ္မာကတင်ပြပေးပါမယ်ရှင်။
စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်စီကအမေရိကန်ဒေါ်လာ5သိန်းခွဲကိုဒေါခင်ဂျီဖောင်ဒေးရှင်းအတွက်နှစ်ကြိမ်ခွဲလက်ခံရယူခဲ့တဲ့ဆိုပြီးဆွဆွဲထားတဲ့အာဂတိမှုနှစ်မှုအတွက်3နှစ်စီပြစ်ဒဏ်ချမှတ်ခဲ့ပြီးတပေါင်းတစီတဲ့3နှစ်ထောင်ဒဏ်ကြာခံဖို့နေပြည်တော်အထူးတရားရုံးကဒီကနေ့အမိန့်ချခဲ့ပါတယ်။ဒီမှုအတွက်အထက်တရားရုံးစီကိုအစင်းစစ်အယူခံတက်သွားဖို့ရှိတယ်လို့တရားရုံးနဲ့နှီးဆက်တဲ့သူတဦးက VOA ကိုပြောပါတယ်။
သမုတ်တော့နည်းနည်းနမူချောင်းနဲ့အရောတောင်းနဲ့တုံးနဲ့ဖြစ်ပါလား။ဆိုတော့ဒီရက်ချောင်းနဲ့ဆိုလည်းဒီတုံးနဲ့ပဲထားတာပေါ့။ဟာ။ညာဆိုတော့အမြင်လုပ်သွားတာပေါ့။ညာနဲ့ဖြစ်သွားတာပေါ့။ဒါနဲ့ဒီကတော့တော်တော်တော်ဆွဲထားပြီလား။ဒါတော့တက်လိမ့်လည်းနေတာပေါ့။အဝဲဆိုတိုင်းကတုံးကြီးကမင်းကျော်ရှူတာ။သူတည်းဒီညနေပတ်သက်တယ်။နောက်ဒီနေ့တော့ဒါလည်းတော့မင်းမလေးရောလို့လားဘူးပါဆရာဆက်ဆိုထားတာတိုင်းသားခါမှမရှိဘူးဘဝကိုယ်တိုင်ရုံးချင်းမှာတော့ဆက်ထားတယ
်ဒီမှုတက်ပြီးခဲ့တဲ့ရုံးချင်းတွေတုန်းကဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်အမှုနဲ့ပတ်သက်ပြီးထွက်ဆိုချက်ပေးခဲ့တဲ့အကြောင်းနဲ့ဆူဆွဲမှုအားလုံးကိုညှင်းဆိုခဲ့ကြောင်းတရားရုံးနဲ့နှီးဆက်သူတွေကပြောပါတယ်ဒီအမှုနှစ်ခုအတွက်အပိသက်ရှောက်လဲချက်ပေးတဲ့အချိန်ကလည်းဒေါအောင်ဆန်းစုကြည်ရှင်းနေရဘက်ကဥမာဝိတ်အနေနဲ့သူသဘောဆန္ဒအရလှူဒန်းခဲ့တာဖြစ်တာကြောင့်ပြစ်မှုကင်းရှင်းကြောင်းရှောက်ထားခဲ့တယ်လို့စုံစမ်းသိရပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်အာဂရီမှုနဲ့ပြစ်ဒဏ်ချခဲ့တာနဲ့ပတ်သက်လို့တရားလွှတ်တော်ရှင်းနေဦးကြည်မြင့်ကတော့တရားဥပဒေနဲ့အညီလောက်တာမဟုတ်ဘူးဆိုတာပိုပြီးထင်ရှားနေတယ်လို့ပြောဆိုပါတယ်
။တရားစွဲတဲ့အဖေကအာဒီလိုက်စာစူဒန်ကြီးကော်မရှင်ဆိုပြီးနဲ့သူကစားသုံးလုံးစစ်ခိုင်းတယ်စားသုံးလုံးကစစ်တပ်ကပြောင်းလာတယ်အသွင်ပြောင်းဟိုမူဘူကြီးအစီအနေရနေပြီတရေလိုလို့ပြီးဆွဲတာဆွဲတဲ့အခါကျတော့သူကတရေလိုကတော့တက်တည်ကြသူဆွဲတာမှန်ကြောင်းတက်တည်ကြဖို့ကြတော့သူတက်တည်မပြနိုင်တော့သမောင်ဝိကမထွက်ဘူးပေါ့သူလိုချင်တယ်ဆိုတော့မထွက်ဘူးဆိုတော့လည်းအပြစ်ပေးတယ်ပြောစကားဒီနဲ့တင်ဆိုရင်အပုတ်ချလို့ဖြစ်နေတယ်ကိုပြောတဲ့စကားတော့မှတက်တည်ကြဖို့လိုရလေဆွဲတဲ့သူကလည်းအခုတော်ဆန်းစုကြည်တို့ဒီလိုပဲမမီပဲနဲ့အမိန့်ချလိုက်တာတရားဥပဒေမှားနာမရှိဘူးဆိုတာပိုထင်ရှားတဲ့သက်သေစားတဲ့ကားတစ်ခုဖြစ်တယ်လို့ကျားတော့ဒီလိုပြောပြနေတယ်လေ
ဒီကနေ့ရုံချင်းလာတဲ့ဒေါအောင်ဆန်းစုကြည်ကျမ်းမာရေးကောင်းမွန်ပုံရတယ်လို့သိရပါတယ်ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကဒေါ်အောင်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း20နီးပါးနဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း73မှုနဲ့စုစုပေါင်း1000တန်းချမှတ်ထားပါတယ်။ဒီကနေ့အမိန့်ချမှတ်ခဲ့တဲ့အမှုနှစ်မှုအတွက်ပါဝင်စုစုပေါင်းဒေါ်အောင်ဆန်းစုကြည်1000တန်း26နှစ်ချခံထားရပါတယ်။နောက်ထပ်တရားရင်ဆိုင်နေရတဲ့အမှု9မှုကြံနေသေးပြီးအဲ့ဒီအမှုအတွက်ဒီနှစ်ကုန်ပိုင်းလောက်မှာအပိသက်အမိန့်တွေချနိုင်တယ်လို့တရားရင်နဲ့နှီးဆက်သူတွေဘက်ကခန့်မှန်းကြပါတယ်ရှင်။